မင်္ဂလာညနေခင်းမှာသောရရှင်နေတနေ့တာအမောပန်းပြေးကြပါရဲ့လားခင်ဗျာ VO American တိုင်းရဲ့2018ခုနှစ်အော်တိုဘာလ26ရက်တောက်ကြနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေလိုင်းလူမီတာ19.25ရုပ်အနီးဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါခင်ဗျာ
ကျွန်တော်ရန်တိုင်းမှာတောက်ကြနေညနေခင်းသတင်းတွေကိုနားလောင်တဲ့သူချင်းညာပြေးသွားမှာဖြစ်ပါတယ်ပိုင်နယ်လှူထားတဲ့လက်လုပ်ဘုံတွေပြေးပို့ခဲ့တယ်လို့တန်ရရှိရတဲ့ Florida ပြည်နယ်ကစားလိုက်တစ်ခုကို American စုံစမ်းစစ်ဆေးသူတွေဂျာတော်ရင်းနေညကဝင်ရောက်ရှာဖွေခဲ့ကြပါတယ် Sorry သတင်းတော့ရဲ့အလောင်းကိုဖျောက်ဖျက်ပြတဲ့နေရာနဲ့ဦးအောင်ကျန်စီသူတွေကိုပေါ်ထုတ်ဖို့တူရကီသမ္မတအာဒဝန်ကတိုက်တွန်းလိုက်ပါတယ်တရုတ်နိုင်ငံနောက်ပိုင်းမှာတော့ဓာတ်ကင်ထားတဲ့မျိုးသမီးတူကမူလာရန်ကျောင်းကကလေးတွေကိုတိုက်ခိုက်ခဲ့တဲ့အတွက်ကျောင်းသားကျောင်းသူ14ဦးဒဏ်ရာရသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာရန်ကုန်နဲ့အစိုးရကတရားစွဲခဲ့တဲ့11 media သတင်းသမား3ဦးအာမခံနဲ့ဒီကနေ့ပြန်လွတ်လာပါပြီအမှုကတော့မပြည့်ပြတ်သေးတဲ့အပေါ်မှာတော့
ဒီအမှုကိုသတင်း media ဥပဒေနဲ့ပဲအရေးယူဆိုပြီးတော့ရန်ကုန်တိုင်းအစိုးရညွှန်ကြားခဲ့တယ်အဲ့ဒီညွန်ကြားချက်အရာဆိုရင်ဒီနေ့မှာရန်ကုန်တိုင်းအစိုးရဘက်ကနေပြီးတော့အမှုကိုရုတ်သိမ်းလွှာတင်ရမယ်။သမရကတော့ဒီလိုပြောတယ်သတင်းမရဥပဒေနဲ့ပဲအရေးယူပါလို့ပြောတယ်
။သတင်းသမားတွေရဲ့အမှုလိုက်ရှင်းနေဦးကြီးမြင့်ပြောကြားသွားတာပါ။ဒီအကြောင်းသတင်းပေးပို့ခြင်းနဲ့အတူကြိုတင်ညှိနှိုင်းသဘောတူညီမှုမရဘဲနဲ့ပြည်ထောင်စုကနေခွဲမထွက်ရဘူးဆိုတဲ့အချက်ကိုလက်မခံနိုင်သေးဘူးလို့ SSA တောင်ပိုင်းတပ်ကပြောလိုက်တဲ့သတင်းပေးပို့ခြင်းနဲ့အတူကချင်ပြည်နယ်မှာတော့ IDB စစ်ဆောင်တွေကိုနောက်ထပ်စခန်းသစ်တွေစီပြောင်းရွှေ့နေတဲ့အကြောင်းကိုလည်းတင်ပြမှာပါ။နောက်ပိုင်းမှာလူကုန်ကူးခံရသူတွေအဖမ်းခံရတဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မနန်းလောင်တို့ပြောပြပြပါအောင်ဗျာ။
သင်္ချာတဲ့ဒီမိုကရက်ပါတီဝင်တွေနဲ့အမေရိကန်သမ္မတဒေါနယ်ထရမ့်ကိုဝေဖန်တဲ့သူတွေစီကိုစားတိုက်ကနေပြေးပို့ခဲ့တဲ့ပိုင်လုံးနဲ့လှုပ်ထားတဲ့လက်လုံပုံ10ခုတည်းကအနည်းဆုံးတစ်ခုကိုဖလော်ရီဒါပြည်နယ်မှာရှိတဲ့စားတိုက်တစ်ခုကနေပြေးပို့ခဲ့တာဖြစ်တယ်လို့သတ်မှတ်ခဲ့ပြီးတဲ့နောက်မှာတော့အမေရိကန်ဆိုရဆုံးစမ်းစစ်ဆေးသူတွေဟာအဲ့ဒီစားတိုက်ကိုဂျာတာရီနေညကဝင်ရောက်ရှာဖွေခဲ့ကြပါတယ်အမေရိကန်အောက်လွတ်တော်အမတ်ဒက်ဘီရှိုးလ်စ်ရဲ့ရုံးခန်းကိုရောက်သွားတဲ့စားအိတ်အထုပ်ဟာမင်းကွန်းထုတ်စရာစားအိတ်ဖြစ်နိုင်ခြင်းရှိတယ်လို့ဒီမှုတွေကိုကြွန့်ကျင်တဲ့အမေရိကန်ဆိုရတရားရေးတာဝန်ရှိသူတွေကိုကူးကားပြီးတော့ Miami Herald သတင်းစာကဖော်ပြပါတယ်။စာရေးဘုံဟာ Shoes ရဲ့ရုံးခန်းကိုမရောက်ခင်မှာတော့ Washington DC မှာရှိတဲ့အမေရိကန်ရှင်းနေချုပ်ဟောင်း Eric Holder ရဲ့ရုံးခန်းကိုအရင်ပြေးပို့ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီကိုမပို့ပစ်ခတ်ပဲသူ့ရဲ့မူလလိပ်စာဖြစ်တဲ့ Shoes ရဲ့ရုံးခန်းကိုပြန်ပို့ခဲ့တာဖြစ်ပါတယ်။ဒီစာရေးကိုတော့ Florida က Opelika စာရိုက်ကနေပို့ခဲ့တာဖြစ်တယ်လို့ The Herald သတင်းစာကဆိုပါတယ်။သုံးစမ်းစစ်ဆေးသူတွေကတော့ပိုင်လုံးနဲ့လှုပ်ထားတဲ့ဘုံ၁၀လုံးကိုပို့တဲ့သူကိုဖော်ထုတ်နိုင်မယ်လို့ယုံကြည်တယ်ဆိုပြီးပြောပါရယ်ဒီလှုပ်ရက်တွေကိုလှုပ်ဆောင်တဲ့သူကိုဖော်ထုတ်ပန်းစည်းသွားနိုင်မှာဖြစ်တယ်လို့လည်းညီအောင်မျိုးရဲမှူးကြီး James O'Neil ကဂျာတာရီနေနေ့လယ်ပိုင်းကပြောပါရယ်ဒီတန်တရားဖြစ်ပွဲဖောက်ခွဲပစ္စည်းအလုံးကို American ပြည်တော်စု Virginia ပြည်နယ်က Quantico မြို့မှာရှိတဲ့ American Marine တပ်ဖွဲ့ရဲ့ FBI ပြည်တော်စုသုံးစမ်းစစ်ဆေးဘူရိုတပ်ခွဲကကိုယူဆောင်သွားခဲ့တယ်လို့ရဲမှူးကြီး O'Neil ကပြောပါရယ်ခင်ဗျာ
တူရကီနိုင်ငံကဆော်ဒီကောင်စီဝင်ရုံအတွင်အသက်ခံလိုက်ရတဲ့ဆော်ဒီသတင်းထောက်ဂျမယ်ကာရှိုဂီရဲ့အလောင်းဖက်မှဖျောက်ဖျက်ပစ်တယ်လဲဆိုတာနဲ့အဲ့ဒီလိုဖျောက်ဖျက်ပစ်တဲ့နေရာမှာပူပေါင်းကြံစီခဲ့တဲ့သူတွေဘယ်သူဘဝလဲဆိုတာကိုထုတ်ပြဖို့တူရကီသမ္မတရက်ဆစ်တယိပ်အရဝန်ကဒီကနေ့တောက်ကြနေမှာတိုက်တွန်းလိုက်ပါတယ်သတင်းထောက်ကာရှိုဂီအသက်ခံရတဲ့တပ်တွေအထောက်အထားတွေပို့ရထားပြီလို့သမ္မတအာဒိုဝန်ကလွှတ်တော်အစည်းအဝေးမှာပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ပြောမသွားပါဘူးဆော်ဒီအာရေဗျနိုင်ငံရဲ့အစိုးရရှင်နေချုပ်ကအစ္စတန်ဘူကိုလာမဲ့သတင်းတွေနဲ့မှာလာရောက်မှဖြစ်တယ်လို့သတင်းထောက်ကာရှိုဂီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေအတွက်တူရကီတာဝန်ရှိသူတွေနဲ့တွေ့ဆုံမယ်လို့လည်းသမ္မတအာဒိုဝန်ကပြောပါတယ်တူရကီနိုင်ငံကပေးပို့ခဲ့တဲ့တပ်သေးတောက်အထောက်အထားတွေအရသတင်းစာဆရာကာရှိုဂီကိုကြိုတင်ကြံစီပြီးတပ်ဖြတ်ခဲ့တဲ့ပုံစံမျိုးဖြစ်နေတယ်လို့ဆော်ဒီဖက်ကကြေညာချက်ထုတ်ပြီးတော့ဝန်ခံပြောဆိုခဲ့တာပါဒီလိုတပ်ဖြတ်ဖို့ဘသူကကြိုတင်ကြံစီခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးတန်ရရှိသူတွေကိုတရားရင်ဆိုင်နဲ့အောင်ဆက်ပြီးစုံစမ်းနေတယ်လို့ဆော်ဒီရဲ့ကြေညာချက်မှာဖော်ပြထားပါတယ်တပ်ဖြတ်မှုနဲ့ဆက်ဆက်ပြီးတော့တာဝန်ရှိသူ၅ဦးကိုဆော်ဒီအစိုးရကအလုပ်ကထုတ်ပယ်ခဲ့တယ်လို့လူ၁၈ဦးကိုလည်းဖမ်းဆီးထားပါတယ်
အမေရိကတည်းအလဲပိုင်းနိုင်ငံတွေကရွှေပြောင်းခြေချသူတွေမက္ကဆီကိုနိုင်ငံမြောက်ပိုင်းနယ်စပ်ကိုဥတီလာနေချိန်မှာပဲအမေရိကန်နိုင်ငံတဲကိုဝင်ရောက်ဖို့အဲ့ဒီလူတွေရဲ့မျှော်လင့်ချက်ဟာနိုင်ငံတော်အရေးပေါ်အခြေအနေဖြစ်တယ်ဆိုပြီးတော့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောလိုက်ပါတယ်ပြည်တွင်းကာကွယ်ရေးအရာတပ်ဖွဲ့ဝင်2000ကျော်ကိုနိုင်ငံနယ်စပ်ကိုဆင်လွှတ်ထားပြီးဖြစ်ပါတယ်ဒါပေမဲ့လည်းအဲ့ဒီရွှေပြောင်းခြေချတဲ့လူအုပ်ကြီးအမေရိကန်နိုင်ငံတဲဝင်လို့မရအောင်ကာကွယ်တဲ့အနေနဲ့အမေရိကန်စစ်တပ်ကလည်းနယ်စပ်ကိုဆင်လွှတ်နိုင်ဖို့ရှိတယ်ဆိုပြီးတော့သမ္မတထရမ့်ကဂျာတာရီနင်းကသတိပေးလိုက်ပါတယ် ဒီနိုင်ငံတော်ရေးပေါ်အခြေအနေအတွက်ကျွန်တော်အနေနဲ့စစ်တပ်ကိုအသုံးပြုပြီးအဲ့ဒီလူတွေကိုတားဆီးမှာဖြစ်တယ်လို့သမ္မတ Trump က Twitter မှာရေးပါတယ်။ရွှေပြောင်းနေထိုင်သူတွေအမေရိကန်မှာကိုလုံခွင့်ရရေးကြိုးစားတဲ့အပေါ်မှာနေသက်လုံခြုံရေးအလို့သမားသမဂ္ဂရာရှိတဦးကဒီမိုကရက်ပါတီကိုအပြစ်ဖို့ပြောဆိုခဲ့တာကိုလည်းသူကထောက်ခံခဲ့ပါတယ်။အမေရိကန်ကိုလာဖို့တိုင်းပြည်ကနေဆုံးခွာထွက်လာသူတွေကိုတားဆီးဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့လဲ Honduras, El Salvador နဲ့ Guatemala နိုင်ငံတွေကိုပြစ်တင်ပြောဆိုခဲ့ပါတယ်။ဒီနိုင်ငံတွေကိုပေးအပ်နေတဲ့ပြည်ပထောက်ပံ့တွေကိုလျှော့ချဖို့နဲ့နေဆက်ကိုပိတ်ပစ်ဖို့စစ်တပ်ကိုတုံ့ပြန်ကြောင်းလဲပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသမ္မတထရန့်ကချင်းကြောက်ထားပါတယ်။ဒါပြင်အဲ့ဒီရွှေပြောင်းချေစာနေထိုင်သူလူအုပ်ကြီးမှပါဝင်တဲ့သူတွေအနေနဲ့လှည့်ပြောင်းကြဖို့နဲ့အမေရိကန်ပြည်ထောင်စုတဲကိုတရားမဝင်ဝင်ရောက်လာမဲ့သူတွေကိုခွင့်ပြုမှာမဟုတ်ပဲကိုယ်နိုင်ငံကိုပြန်ကြဖို့နဲ့တကယ်လို့ဆန္ဒရှိတယ်ဆိုရင်တော့တခြားလူသားပေါင်းများစွာလိုပဲနိုင်ငံသားလျှောက်ကြပါလို့သမ္မတထရန့်က Twitter ကနေရေးပါတယ်။ရွှေပြောင်းချေချနေထိုင်သူတွေဟာအခုလောလောဆယ်မှာတော့မက္ကဆီကိုနိုင်ငံ Chiapas ပြည်နယ်မှာရောက်ရှိနေပါတယ်ခင်ဗျာ
။ပြည်ခရက်သတင်းဘက်ကအာဖဂန်နစ္စတန်နိုင်ငံကန်ဒဟာပြည်နယ်မှာတာလီဘန်တို့ရဲ့တပ်ခိုက်တာခံခဲ့ရပြီးအမေရိကန်ပြည်ထောင်စုဝါရှင်တန်ကစေယုံတစ်ခုမှာကုသမှုခံယူနေတဲ့အမေရိကန်ဗိုလ်မှူးကြီးပြန်ပြီးတော့နလန်ထူနေပါပြီ။အာဖဂန်မှာရှိနေတဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO တပ်ဖွဲ့ကိုတော့ Australia ကဗိုလ်မှူးကြီးတူဦးကတာဝန်ယူကုတ်ကဲနေတာပါ။ပြည်ခရက်တပတ်ဂျာတာပရင်းနေကအာဖဂန်ကနေဒိုးတပ်ဖွဲ့ထိပ်ပိုင်တပ်မှုကြီးတွေနဲ့အစီအဝေးလုပ်ပြီးထွက်လာတဲ့သူတွေကိုအာဖဂန်လုံခြုံရေးအဖြစ်ဟန်ဆောင်ထားတဲ့တနတ်သမားတယောက်ကပြစ်ခတ်ခဲ့တာမှာတပ်မှုကြီး Jeffrey Smiley တန်ရာရသွားခဲ့တာပါ။အဲ့ဒီတိုက်ခတ်မှုမှာအမေရိကန်ဗိုလ်ချုပ်ကြီး Scott Miller အထိခိုက်မရှိခဲ့ပေမဲ့တာလီဘန်တွေကိုကောင်းထောင်နိုင်အောင်ထိန်းထားနိုင်ခဲ့တဲ့အာဖဂန်ရဲမှူးကြီး Abdul Razak နဲ့အာဖဂန်ထောက်လှမ်းရေး Agency NDS ရဲ့အကြီးအကဲဗိုလ်ချုပ်ကြီး Abdul Momin တို့တေဆုံသွားခဲ့ရတာပါ။လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ဝင်အတွင်းကအဲ့ဒီတိုက်ခတ်မှုကိုသူတို့လုပ်ခဲ့တာလို့တာလီဘန်တို့ကပြောပါတယ်။ဒီဖြစ်ရဟာထိပ်ပိုင်ကောင်းဆောင်တွေကိုတာလီဘန်တို့တိုက်ခိုက်နေတဲ့စွမ်းအင်ကိုပြတ်သားလိုက်တဲ့သင်္ကေတလည်းဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA ကနေတောက်ကြနေညနေခင်းနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တောင်နေမြောက်ကိုရီးယားနိုင်ငံသားမှာတင်မာမှုတွေကိုရှော့ချဖို့ပြီးခဲ့လကစီးရီးအကြေကြေပြင်းပြင်းဆွေးနွေးထားတဲ့သဘောတူညီမှုကိုအကောင့်ထဲပေါ်ရေးကိစ္စကိုဆွေးနွေးဖို့အတွက်နိုင်ငံစစ်ဖက်တာဝန်ရှိသူတွေဟာနေဆက်မှာဒီကနေ့ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲအတွင်းမှာနိုင်ငံသားဆက်သွယ်ရေးအမြင့်ထားရှိပြီးတော့ပြဿနာတွေမတော်စထိတိုက်တွေ့တာတွေမဖြစ်အောင်ရှောင်နိုင်ဖို့အတွက်ရည်ရွယ်တဲ့ပူးတွဲစစ်ကော်မတီတရက်တည်ထောင်သွားဖို့ပါဝင်တယ်လို့ဘောင်ဘုံဂျုံရောင်မှာလုံမဲ့အစည်းအဝေးမစတင်ခင်မှာတောင်ကိုရီးယားစစ်တပ်ရဲ့ပြောခွင့်ရဗိုလ်ချုပ်ကင်ဒိုဂျွန်ကပြောကြားလိုက်ပါတယ်။ဒီကော်မတီဟာကိုရီးယားနိုင်ငံသားစီးရေးသဘောတူညီချက်ကနေလှုပ်ဆောင်ဖို့ကတိပြုခဲ့တဲ့အချက်တွေကတစ်ခုဖြစ်ပါတယ်။နိုင်ငံစီးရေးသဘောတူညီချက်ကိုတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ပြီးခဲ့လကပျုံယမ်းမြို့မှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲရဲ့ပြင်ပဖိပတ်မှာသဘောတူခဲ့ကြတာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့စီးရေးသဘောတူညီချက်ကယုံကြည်မှုတည်ဆောက်တဲ့နေရာမှာရေးပါတဲ့ခြေလှမ်းတရဖြစ်ပြီးတော့အဲဒီလိုလှုပ်လိုက်ခြင်းအဖြစ်နေဆက်တင်မမှုတွေကိုရှော့ချပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းမှုအမေရိကန်ဥဆောင်တဲ့ခြေပြန့်တဲ့ဆွေးနွေးမှုတွေအတွက်နေရာပုံမှန်ဖန်တီးပေးသွားနိုင်မှာဖြစ်တယ်လို့လည်းပြောပါရစေခင်ဗျာ
။တရုတ်နိုင်ငံကိုတရုတ်ဝင်အလဲပါခီးစင်နဲ့ရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တရုတ်သမ္မတရှီဂျင်းပင်တို့ဒီကနေ့တောက်ကြနေမှာတွေ့ဆုံပါတယ်။တရုတ်ဂျပန်နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေတိုးမြှင့်ဆောင်ရွက်ဖို့ခေါင်းဆောင်တို့အခုလိုတွေ့ဆုံကြတာပါ။နှစ်နိုင်ငံကြားဆက်ဆံရေးတွေအတက်ကြရှိခဲ့ပေမဲ့လည်းအခုတော့တည်တည်ငြိမ်ငြိမ်ရှိသွားပြီလို့တရုတ်သမ္မတရှီကပြောပါရတယ်။ဂျပန်ဝန်ကြီးချုပ်အာဘေကလည်းနှစ်နိုင်ငံကြားလှုပ်လှက်စွာကုန်သွယ်နိုင်တဲ့အဆင့်တစ်ခုကိုရောက်ဖို့လိုလားကြောင်းပြောဆိုခဲ့တာပါ။တရုတ်နိုင်ငံကိုပထမဆုံးတရုတ်ဝင်အလဲပတ်ခီးစင်နဲ့ရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာတရုတ်ဝန်ကြီးချုပ်လီကတ်ချင်းနဲ့လည်းဒီကနေ့တောက်ကြနေမှာတွေ့ဆုံပါတယ်။ဂျပန်နဲ့တရုတ်နိုင်ငံကြားကိစ္စရပ်အတော်များများမှာအနီးကပူးပေါင်းဆောင်ရွက်ဖို့ဒီကနေ့သဘောတူကြသူခဲ့ကြတာမှာကုန်သွယ်ရေးနဲ့စီးပွားရေးကဏ္ဍမြောက်ကိုရီးယားအရေးနဲ့တောင်တရုတ်ပင်လယ်တွင်ရေးချောင်းတွာလာမှုနဲ့ဆိုင်တဲ့ကိစ္စရပ်တွေလည်းပါဝင်ပါတယ်။ဒါဟာနှစ်တွင်နဲ့ချီမပြင်းမလဲဖြစ်နေခဲ့ကြတဲ့တရုတ်ဂျပန်နိုင်ငံကြားဆက်ဆံရေးတွေတိုးတက်နှွေးထွေးလာတဲ့ရှေ့ပြေးသင်္ကေတလည်းဖြစ်ပါတယ်။မစ္စတာအာဘေနဲ့အတူဂျပန်ကစီးပွားရေးဆိုင်ရာကိုယ်စားလှယ်900ရောလိုက်ပါသွားတာပါ။ဝန်ကြီးချုပ်အာဘေကနိုင်ငံကြားပို့ပြီးတော့နှိကတဲ့ပူပေါင်းဆောင်ရွက်မှုတွေလုပ်ဖို့နဲ့ရှင်ပြိုင်မှုတွေကိုပူပေါင်းလှုပ်ကိုင်မှုအဖြစ်အသွင်ပြောင်းဖို့မြန်မာထားတဲ့အကြောင်းပြောဆိုသွားပါတယ်။ခီးစင်အတွင်းသဘောတူညီမှုအတော်များများကိုလက်မှတ်ရေးထိုးနိုင်မယ်လို့လည်းခန့်မှန်းရပါတယ်။
ပြည်ထောင်စုနောက်ပိုင်းမှာဓာတ်ကင်ထားတဲ့အမျိုးသမီးတူကမူလာတန်းကျောင်းကကလေးတွေကိုတိုက်ခိုက်ခဲ့တဲ့အတွက်ကျောင်းသားကျောင်းသူ14ဦးထံရသွားပါတယ်။ဂျုံကင်းမျိုးကကျောင်းတစ်ခုမှာမနက်ပိုင်း၄ကျင်းကလှုပ်ပြီးကျောင်းထဲပြန်လာတဲ့ကလေးတွေကိုလူဦးဆိုတဲ့အမျိုးသမီးကဓာတ်ကင်ပြီးတော့တိုက်ခိုက်ခဲ့တာပါ။ တရားကြားသွားတဲ့ကလေးတွေကိုစီးရင်ကိုပို့ပေးလိုက်ရပါတယ်အသက်39နှစ်အရွယ်အဲ့ဒီမျိုးသမီးကိုတော့ရဲတွေကဖမ်းဆီးထိန်းသိမ်းထားပါတယ်တရုတ်နိုင်ငံမှာလက်လောနစ်တွေအတွက်မှာအလားတူတိုက်ခိုက်မှုတွေအကြိမ်တော်များများလည်းဖြစ်ပွားခဲ့တာဖြစ်ပါတယ်အဲ့လိုတိုက်ခိုက်ခဲ့တဲ့သူတွေကိုဘယ်လိုမုန်တီးစိတ်တွေရှိနေသူဒါမှမဟုတ်စိတ်ရောဂါခံစားသူတွေအဖြစ်ပြစ်တင်ပြောဆိုလို့ရှိပါတယ်တနက်ရောင်းဝယ်မှုပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံမှာတင်းကျပ်တဲ့ဥတွေပြဋ္ဌာန်းထားတဲ့အတွက်လူအစုလိုက်အပြုံလိုက်တိုက်ခိုက်တဲ့လုပ်ရည်တွေမှာဒါမှမဟုတ်အိမ်လုံးပေါက်ခွဲပစ္စည်းတွေနဲ့သာကျူးလွန်လေရှိတာလည်းဖြစ်ပါတယ်ခ
င်ဗျမြန်မာနိုင်ငံမှာပထမဆုံးအရှင်ဖြစ်ကျင်းပတဲ့ကမ္ဘာနိုင်ငံပေါင်း80ကျော်ကအလမဲရီဝင်းရောက်ရှင်မြန်ခဲ့တဲ့ Miss Grand International အလမဲပြိုင်ပွဲမှာပထမဆုရသွားတဲ့ပါရာဂွေးအလမဲဟာသူ့နာမည်ကြီးညာတန်းကိုကြာရနဲ့စိတ်လှရှားပြီးတော့စင်ပေါ်မှာမေ့လဲသွားပါတယ်ဆုကျင်ညာတဲ့အချိန်မှာဒုတိယဆုရတဲ့အိန္ဒိယအလမဲကပါရာဂွေးအလမဲကလာရာဆိုဆာရဲ့လက်ကိုကိုင်ပြီးတော့ထိန်းထားခဲ့ပေမဲ့မေ့လဲကျသွားတဲ့အချိန်မှာသူ့ကိုမထိန်းလိုက်နိုင်တဲ့အတွက်ကြာမော်လဲကျသွားခဲ့တာပါပွဲစီစဉ်သူတွေအမြန်ရလာပြီးကလာရာဆိုဆာကိုပြုစုပေးခဲ့ရပါတယ်တရဖူကိုလက်ခံရတဲ့အချိန်မှာတော့အလမဲဆူဆာမျက်ရည်တွေနဲ့ပြုံနိုင်ခဲ့တာပါ Miss Grand International အလမဲပြိုင်ပွဲကိုမနေ့ကြာပြီးညက Facebook ကနေတည်းထုတ်လင်းပေးခဲ့တာဖြစ်ပါတယ် Direct from Washington The
Voice of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Internet စာမျက်နှာ burmese.voanews.com မှာတက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့စတင်ကြပါတယ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကိုအကြီးညိုပြက်အောင်ရေးသားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖန်းစီအေးအေးယူခံထားရတဲ့11 media ကသတင်းတောက်3ဦးကိုဒီကနေ့တာမွေမြို့နယ်တရားရုံးကအာမခံချက်ပေးပြီးပြန်လွှတ်ပေးလိုက်ပါတယ်ဒီလိုအာမခံနဲ့ပြန်လွှတ်ပေးလိုက်တာဟာတိုးတက်မှုဖြစ်တယ်လို့အကျိုးဆောင်ရှေ့နေကပြောပေမဲ့သတင်းမီဒီယာဥပဒေနဲ့မဟုတ်ပဲဆက်ပြီးတရားစွဲဆိုတာတွေအမှုပေါ်မှာတော့ဝေဖန်မှုတွေရှိနေပါတယ် VOA သတင်းတောက်မမေခရန်ကုန်မြို့ကနေသတင်းပေးပို့ထားတာ
ပါ။တရင်တောက်တယောက်စီကိုမြန်မာကျပ်ငွေ300စီးနဲ့အာမခံပေးပြီးပြန်လွတ်ဖို့တာမွေမြို့နယ်တရားရုံးကဒီကနေ့ဆုံးဖြတ်လိုက်တာပါ။ဒါပေမဲ့လည်းရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကိုအကြီးညိုပြက်အောင်ရေးသားခဲ့တဲ့ဆိုတဲ့ဆွဆွဲချက်အရာအမှုကိုဆက်ပြီးရင်ဆိုင်ရအောင်မှဖြစ်ပါတယ်။အာမခံနဲ့ပြန်လွတ်လာတဲ့တရင်တောက်တွေကတော့ရန်ကုန်တိုင်းဒေသကြီးအစိုးရရဲ့ဗဏ္ဍာရေးစီမံခန့်ခွဲမှုအပေါ်ဝေဖန်ရေးသားချက်တွေဟာတရင်အချက်လက်အမှန်ကိုအခြေခံပြီးရေးသားထားတာကြောင့်အမှုကိုဆက်လက်ရင်ဆိုင်သွားမယ်လို့ဆိုပါတယ်။ပြန်လည်လွတ်မြောက်လာတဲ့တရင်အယ်ဒီတာကိုကျော်စောလင်းနဲ့တရင်ထောက်ချုပ်ကိုဖြိုးဝေဝင်းတို့ကအမှုနဲ့ပတ်သက်လို့အခုလိုပြောသွားတာပါ။ကျွန်တော်တို့ကဆက်လက်ပြီးဆိုင်သွားမယ်။ဒါတော့ရန်ကုန်တိုင်းဆိုရပ်ဖွဲ့ဆိုတော့ဒီကောင်မယ်ပေါ့ကျွန်တော်တို့ကကြည့်ရအောင်။ကျွန်တော်တို့လည်းနားလေတာတော့ကျွန်တော်က
11
media ကသတင်းတောက်တွေတရားဆွဲဆိုတဲ့အမှုမှာသတင်းမီဒီယာအကောင့်ကြီးနဲ့အရင်ဆုံးညှိနှိုင်းဖို့နိုင်ငံတော်သမ္မတကအောက်တိုဘာ18ရက်နေ့မှာညွှန်ကြားချက်ထုတ်ပြန်ထားပါရယ်။သတင်းမီဒီယာအကောင့်ကြီးဘက်ကလက်ရှိဆွဲဆိုထားတဲ့အမှုကိုရုပ်သိမ်းပြီးမှသာဆက်လက်ညှိနှိုင်းဆောင်ရွက်ပေးမယ်လို့ရန်ကုန်တိုင်းအစိုးရကိုပြောဆိုထားပြီးရန်ကုန်တိုင်းအစိုးရဘက်ကလည်း11 media ဘက်ကတောင်းပန်ရမယ်ဆိုပြီးသတင်းမီဒီယာအကောင့်ကြီးကိုပြန်လည်ပြောဆိုထားပါရယ်။ဘာပဲဖြစ်ဖြစ်အခုလိုသတင်းတောက်တွေကိုအာမခံနဲ့လွှတ်ပေးလိုက်တာဟာတိုးတက်မှုတစ်ခုပဲလို့သတင်းတောက်တွေရဲ့အကျိုးဆောင်ဦးကြည်မြင့်ကတော့ပြောပါတယ
်သတင်းတောက်တွေကိုသိန်း50တာနှစ်ဦးစီနဲ့အားလုံးသုံးယောက်သုံးလုံးကအာမခံပေးတယ်နော်ပေးတဲ့နေရာမှာအဲဟိုတရားမျှတဆိုတာနဲ့ဆရာတို့လျှောက်လာမှာပေါ်ပြထားတဲ့အချက်တွေကိုလက်ခံပြီးတော့တရားပေးခဲ့တယ်အဲ့လိုပြောခြင်းအပြင်ဆရာတို့အမှန်ဝင်တာတယ်တရားဗီဒီယိုလည်းအလုံးဝိုင်းလက်ကုပ်တည်ရတယ်ပေါ့အမလို့ဒီနေ့တခုဝင်းနေစရာကောင်းတာပါလေဆိုတော့တမရရဲ့ညွန်ကြွားလွာပြောရမှာတော့ဒီအားဆိုရဆိုလို့ရှိရင်ဒီအမှုကိုဒေမီဒီယာဥပဒေနဲ့ပဲ21 22 23နေလည်းပဲရေးယူဆိုပြီးတော့ရန်ကုန်တိုင်းအစိုးရညွန်ကြားခဲ့တယ်အဲ့ဒီညွန်ကြားချက်အရာဆိုရင်ဒီနေ့မှာရန်ကုန်တိုင်းအစိုးရဘက်ကနေပြီးတော့အမှုကိုရုပ်သိမ်းလွာတင်ရမယ်တမရကတော့ဒီလိုပြောတယ်ဒေမီယာဥပဒေနဲ့ပဲရေးယူပါလို့ပြောတယ်ဒီဘက်ကဟာရုပ်မပေးဘူးဆိုတော့အားပြေတော့တော်တော်ဆယ်တော့တမရအမိတ်တမရကပြောတဲ့ဟာကိုတော့လိုက်နာရမရောက်သေးဘူးဆိုတော့အတိအကျထင်ရှားတယ်ဒ
ါဒီကနေ့သတင်းတော့တွေကိုကြားနာစစ်ဆေးရမှာတရားဆွဲဆိုထားတဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ညွှန်ကြားရေးမှူးဟာ ကျမ်းမာရေးအကြောင်းပြချက်နဲ့လာရောက်နိုင်ခြင်းမရှိပါဘူး။ဒီအမှုကိုလာမယ့်နိုဝင်ဘာ9ရက်နေ့တာမွေတရားရုံးမှာထပ်မံကြားနာဆက်စည်သွားမှာဖြစ်ပါရဲ့ရှင်
။ဒီဝေသင်းတော်မိခါရဲ့တည်င်းပေးဖို့ချက်ဖြစ်ပါတယ်။အခုတော့တိုင်းသားအရေးတင်ပြခြင်းပါတယ်။ညဉ့်ညံရေးဆွေးနွေးပွဲတွေမှာညှိနှိုင်းလို့မရသေးတဲ့ပြည်ထောင်စုကခွဲမထွက်ရဆိုတဲ့မူနဲ့ပတ်သက်ပြီးရှမ်းပြည်နယ်လူလူသဘောထားမရနိုင်သေးသေး၍လက်ခံမှာမဟုတ်ကြောင်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းတပ်ဖွဲ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်မြမတက်မတော်ဘက်ကပြောနေတဲ့တခုတည်းသောတက်မတော်ဖွဲ့စည်းရေးကိစ္စကိုလည်းနိုင်ငံရေးဆွေးနွေးပွဲမှာသဘောတူညီမှုရလာမှသာဆက်ဆွေးနွေးမှာဖြစ်တယ်လို့ဆိုပါတယ် VOA သတင်းတော့ကိုမိုးစောကတင်ပြမှာပါ
ဟုတ်ကဲ့ပြည်တော်စုကခွဲမထွက်ရနဲ့တခုတည်းသောတပ်မတော်ဖွဲ့စည်းရေးဆိုတဲ့အချက်တွေဟာ2018ခုနှစ်21ရာစုပင်လုံဒုတိယအကြိမ်စည်းဝေးမှာဆွေးနွေးပြီးသဘောတူညီချက်မရခဲ့သလို2018ခုနှစ်21ရာစုပင်လုံတတိယစည်းဝေးမှာလည်းမဆွေးနွေးဘဲခြံလှမ်းခဲ့တဲ့ကိစ္စတွေဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလ15ရက်နဲ့16ရက်နေ့တွေမှာကျင်းပတဲ့အစိုးရတပ်မတော်နဲ့အပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးမှာလည်းဒီကိစ္စကိုပြီးပြတ်အောင်မဆွေးနွေးနိုင်ခဲ့ကြပါဘူးဒီလိုညှိနှိုင်းရခက်ခဲနေတဲ့အချက်တွေနဲ့ပတ်သက်ပြီးရှမ်းပြည်ပြည်လဲထူတော်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ဦးကသူတို့အဖွဲ့ရဲ့ရည်တည်ချက်ကိုအခုလိုပြောပါတယ်
။ပြည်အောင်စုနဲ့ဒီကိစ္စမှာခွဲမထွက်ရဆိုတဲ့ချက်ကရှမ်းပြည်လူထုပြည်ရုံးနဲ့တက်ဆိုင်တဲ့တက်ကြမော်နော်။ရှမ်းပြည်ပြည်လဲထူတော်ရေးကောင်စီရှမ်းပြည်ကမတော် RCSS အနေနဲ့ပေါ့နော်။အဲကျွန်တော်ဒီရှမ်းပြည်လူထုရဲ့သဘောထားအကန့်ကျွန်တော်ရည်တည်သွားမှာဖြစ်တယ်ပေါ့နော်။ပြည်လူထုရဲ့သဘောထားတွေမပါဘဲနဲ့ကျွန်တော်ဒီခွဲမထွက်ရဆိုတဲ့နော်အဲချက်ကိုကျွန်တော်အနေနဲ့တော့လက်ခံနိုင်မှာမဟုတ်ဘူးပေါ့နော်ကျွန်တော်ဒီတမျိုးသားလုံးအရေးနဲ့ဆိုင်တဲ့အတွက်ကျွန်တော်လို့ဖွဲ့စည်းတဲ့ခွဲအနေနဲ့ပဲကျွန်တော်တို့လက်မှတ်ထိုးလို့မရဘူးပေါ့နော
်ပြည်သူလူထုသဘောထားရယူဖို့အတွက်လူထုတွဲဆောင်ပွဲတွေကိုလွတ်လွတ်လပ်လပ်ကျင်းပဖို့လိုတယ်လို့လည်းပြောပါတယ်တစ်ချိန်တည်းမှာတခုတည်းသောတပ်မတော်ဖွဲ့စည်းရေးနဲ့ပတ်သက်လို့ဗိုလ်မှူးကြီးဆိုင်ဦးက
ကျွန်တော်ဒီတခုတည်းသောတပ်မတော်ကိစ္စပေါ့နော်ဒီဟာချင်းတော့ကျွန်တော်တို့သဘောတူပါတယ်တကယ်လို့ကျွန်တော်တို့ပြည်ထောင်စုစစ်စစ်ပေါ်နော်အဲပြည်ထောင်စုတက်မတော်ပြည့်တဲ့အချိန်ကျရင်တော့ကျွန်တော်တို့ကတော့တခုရတက်မတော်ဆိုတာလက်ခံလို့ရပါတယ်ကျွန်တော်ဒီနိုင်ငံရေးဆွေးနွေးပွဲတွေရလက်တွေစပေါ်တူကျွန်တော်ရလာမှာကျွန်တော်ဒီတခုရတက်မတော်ကိစ္စကျွန်တော်တို့ဆက်လက်ဆွေးနွေးရမှာဖြစ်ပါတယ်ပေါ့နော
်နိုင်ငံရေးတုံးသက်သူဦးမောင်မောင်ဆိုကတော့ RCSS မူဟာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST မှာပြန်လည်ညှိနှိုင်းရမယ့်ကိစ္စဖြစ်တဲ့အကြောင်းအခုလိုပြောပါတယ်
ဒီ SSD level ဒီသူရဲ့ရည်ရည်ချက်ကိုအဲ့လိုပေါ်ပြတယ်ဆိုပေမဲ့ PVSC မှာညှိနှိုင်းရင်တော့အလုံးလက်ခံနိုင်တဲ့ option ကတော့တမျိုးထွက်လာမယ်ထင်ပါတယ်ဒီခွဲမထွက်ရေးခရီးကွင်းကိုပေးဆိုတာနဲ့ပတ်သက်ပြီးတော့အလုံးလက်ခံနိုင်တဲ့ option သုံးခုစီပေါ့နော်ဟော PVSC ရလည်းသုံးခုတင်လာမယ်ဒီတမျိုးလိုညှိနှိုင်းကော်ဖီကသုံးခုတင်လာမယ်အဲ့ဒါကိုနိုဝင်ဘာလကောက်ပိုင်းမှာဆွေးနွေးပြီးတော့ညှိနှိုင်းယူမယ်ပေါ့အဲ့ဒီမှာညှိနှိုင်းလို့ရတယ်ရှင်တော့ထပ်ပေါက်တစ်ခုရမှာပေါ့
တက်မတော်တခုတည်းဖြည့်ရင်းနဲ့ပတ်သက်လို့ကတော့ယုံကြည်မှုတိစောက်တာကိုအရင်ဆုံးအလေးထားဆောင်ရွက်တင့်တယ်လို့လည်းပြောပါတယ်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဟာပြည်ထောင်စုမပြိုကွဲရေးအပါအဝင်ဒုတာဝန်အရေးသုံးပါးကိုလက်ခံပြီးမှလက်မှတ်ရေးထိုးတာဖြစ်တဲ့အတွက်ပြည်ထောင်စုကခွဲမထွက်ရဆိုတဲ့ကိစ္စကိုဆွေးနွေးပွဲမှာဆွေးနွေးသင့်မဆွေးနွေးသင့်အငင်းပွားနေဖို့မလိုအပ်ကြောင်းအော်တိုဘာလ15ရက်နေ့ကအစိုးရနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားခေါင်းဆောင်တွေတွေ့ဆုံတဲ့ထိပ်သီးဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ
်။ View သတင်းတော့ကိုမိုးစောတင်ပြခဲ့တာပါ။အခုတော့စစ်ရှောင်ဒုက္ခတဲ့အရေးကိုပြောပြခြင်းပါတယ်။မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တပ်ဖွဲ့တို့ကြားတိုက်ပွဲတွေကြောင့်ဒီနှစ်အစောပိုင်းမှာကချင်ပြည်နယ်အင်ဂျန်ရံမြို့နယ်ကတင်းရှောင်လာကြတဲ့မြစ်ကြီးနားမြို့မှာယာယီခိုးလုံနေကြတဲ့ဒုက္ခသည်800ကျော်ကိုမနေ့ကပဲနေရာအသစ်ကိုပြောင်းရွှေ့ပေးလိုက်ပါတယ်။နေရာမပြောင်းနိုင်သေးတဲ့ဒီဒုက္ခသည်တွေကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲနိုင်ငံတော်အတိုင်ပင်ခံဘုတ်ကဒေါအောင်ဆန်းစုကြည်တွားရောက်အားပေးခဲ့ပြီးနောက်ဒုက္ခသည်စခန်းအသစ်တွေစီပြောင်းရွှေ့နေရာချထားခဲ့တာဖြစ်ပါတယ်။ဒီအကြောင်းကိုနိုင်ကွင်းတင်ပြမှာပါ။
ဟုတ်ကဲ့ပါကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ကဝါခကျေးရွာမှာရှိတဲ့ Trinity စစ်ဆောင်စခန်းဟောင်းကစစ်ဆောင်အင်တာစု180နီးပါးကိုဗရောက်မြန်ကျေးရွာစစ်ဆောင်စခန်းကိုပြောင်းရွှေ့လိုက်တာဖြစ်ပါတယ်အကူအညီပေးရေးဖွဲ့တွေရဲ့အကူအညီနဲ့ဖွင့်လှစ်ထားတဲ့စစ်ဆောင်စခန်းစစ်ရဲပြောင်းရွှေ့ရတဲ့အခြေအနေကိုတော့စခန်းတာဝန်ခံတိုက်ခိုက်စိုးရဆရာတော်ဦးတီလက်ခေါင်ကနေ VOA ကိုအခုလိုပြောပါတယ
်7324ပေါ့ကျွန်တော်တို့ရှိတာကျွန်တော်အတင်းတော်ကပိုင်နေနေတယ်အမှားဟိုရှက်တာတွေစောက်ထားပြီးတဲ့ ICRC နဲ့ UNA Foundation နဲ့လည်းသူတို့စောက်ထားပြီးတဲ့ကဲမတစ်ကိုပြန်ရွှေ့တာတင်းတော်ပိုင်ဆောင်ဝင်နေမှာပဲပလနာတစ်မှာ ကျောင်းရှိတာကအိမ်ဆောင်စုက190နဲ့ခွန်အလူဦးရေကအလုံးပေါင်း840နဲ့အခန်းတက်မှာတော့ဒီဖျားချောင်းထက်တော့နေထိုင်ဖို့အဆင်ပြေတယ်သူကအိမ်မျိုးချောင်းနဲ့အိမ်နဲ့ပေါ့လေနော်ဒါပေမဲ့ကျွန်တော်က10ယောက်အထက်ပဲနှခမ်းပေးနိုင်တယ်9ယောက်အောက်ကကျွန်တော်နှခမ်းပေးလို့မရအောင်ပြစ်ပိတ်ပြနေရတာပေါ့အဲ့ဒါတော့တိတ်တော့အဆင်မပြေဘူးပေါ့လေနော
်အရင် Trinity စစ်ဆောင်စကန်ဟောင်းကနေတမိုင်နီးပါးကွာဝေးတဲ့ပါလနာရကွက်သက်မှာရှိတဲ့အသင်းတော်ပိုင်မြေထဲကစကန်သက်ကိုအလုံးပြောင်းရွှေ့လာခဲ့ကြတာပါမိသားစုဥယျာဉ်များတဲ့စစ်ဆောင်တွေအနေနဲ့စကန်သစ်အိမ်မှာကျင့်ကြနေတယ်ဆိုပေမဲ့အရင်စကန်ဟောင်းကနဲ့ဆိုင်ရင်အဆင်ပြေတယ်လို့သူကဆိုပါတယ်။ပြီးခဲ့တဲ့မေလဇန်းကမြမသမရုံနဲ့ KIA ကချင်းတို့လိုက်ရေးသမရုံတို့ကြားတိုက်ပွဲကြောင့်အင်ဂျန်ရမြို့နယ်ဆွေးမှာရှိတဲ့ကျေးရွာ25ရွာကလူရေ800ကျော်ဟာ Trinity စစ်ဆောင်စကန်မှာတင်းချောင်လာနေခဲ့ကြရတာပါ။စစ်ဆောင်တွေအနေနဲ့နေရာရင်းကိုပြန်ဖို့အဆင်မပြေသေးဘူးလို့လည်းသိခါလိုရဆရာတော်ဦးတီလခေါင်ကဆက်ပြောပါတယ
်။အဓိကတို့ကြောက်တာကအဲ့ဒီမြို့မိုင်းကိစ္စပဲ။နောက်တစ်ခုကမဖြစ်တော့ဘူးဆိုပြီးမှအမခံတဲ့ဟာဘာမှမရှိတဲ့ခါကျတော့သူတို့ပြန်ဖို့တော်တော်လေးစိုးရိမ်နေတော့နောက်တစ်ချက်ကသူတို့ကစားရောက်ရေးစားဖို့နေရေးကိစ္စပေါ့အခုအခြေအစဟိုမှာအိမ်ကအစတချို့ဆိုရင်အိမ်လည်းမရှိတော့တချို့ဆိုရင်ပကြီးလည်းအကုန်လုံးပြောင်းပြီးပေါ့ဘာမှမရှိတော့ဆိုတော့သူတို့အဲ့ကိုပြန်ဖို့တော်တော်လေးတော့ခက်တယ
်ပါလနာရက်ွက်ကစစ်ဆောင်စခန်းသစ်ကိုပြောင်းရွှေ့သွားတဲ့သူတွေဟာကျောင်းသားကျောင်းသူတွေအနေနဲ့ပညာသင်ကြားရေးမှာအဆင်ပြေလွယ်ကူစေဖို့ဖြစ်တယ်လို့အင်ဂျင်နီယာမြို့နယ်ကပြည်နယ်လွှတ်တော်ကုသလယ်တော်မရန်ကြာဆိုင်ခွန်ကဆိုပါတယ
်အဲ့ဒီပါလနာဘက်မှာအဲ့ဒီကျောင်းဘက်မှာကလေးတွေကိုခွဲဖို့အတွက်နေရာတွေတင်ဆက်နေရတော့ကြာမေဂျွန်ဇူလိုင်လောက်ကလေးကနေသူတို့တင်ဆက်နေတာအဲ့ဒါကြောင့်မို့လို့ပြီးလို့သူတို့စာပြီးတော့သွားတာကျောင်းနေမဲ့လူတွေရောအလဲတန်းနေကျောင်းမယ်ဆိုပြီးတော့အဲ့ဒါပြင်ဆင်နေတယ
်လက်ရှိကချင်းပြည်နယ်ထဲမှာအန်စီပြည့်ကြလက်မှတ်မရေးထိုးနိုင်သေးတဲ့ကချင်းလွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာတမတော်တို့ကြားမှာစစ်ရေးပဋိပက္ခဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်ဒီလိုစစ်ရေးသိမ်းမှုတွေကြောင့်ပဋိပက္ခဖြစ်ပွားရသေးတာကရွာသားတွေစစ်ဘေးသိမ်းရှောင်နေကြရတာပါပြီးခဲ့တဲ့အောက်တိုဘာလ19ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကနေကချင်ပြည်နယ်မြစ်ကြီးနားမြို့ကိုသွားရောက်ပြီးစစ်ဘေးကြောင့်နေရာဆွတ်ခွာထွက်ပြေးသူတွေအတွက်ယာယီကယ်ဆယ်ရေးစခန်းကိုသွားရောက်ပြီးထောက်ပံ့ငွေနဲ့ပစ္စည်းတွေပေးအပ်ခဲ့ပါတယ်။နေရာဆွတ်ခွာနေထိုင်ရတဲ့ပြည်သူတွေကိုရကိုရွာမှာအေးအေးချမ်းချမ်းနေနိုင်ဖို့အများဆုံးကြိုးစားသွားမယ့်အကြောင်းကတိပေးပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းကချင်ပြည်နယ်အတွင်းတိုက်ပွဲမရမချင်းတော့စစ်ဆောင်တွေနေရာပြန်ဖို့ခက်ခဲအောင်မယ်လို့အင်ဂျင်ရစစ်ဆောင်တွေကိုကူညီနေတဲ့ဂိုင်းပေါင်းစုံအသင်းတာဝန်ရှိသူဆရာခန်းအောင်သူကပြောပါတယ
်အခုအောင်ဆန်းသူကြီးအဲ့လိုပြောနေတယ်စက်ကွက်ရက်ဆိုတာသူကမပြောခဲ့ဘူးစက်ကွက်ရက်ကိုလည်းသူကမစီမံနိုင်ဘူးဆိုတော့သူတို့လူတွေကိုပြန်ဖို့ကစက်ကွက်လုံးဝရက်သွားမှဒါသိချရတာ
နောက်ထပ်စစ်တေကုနစ်ကစပြီးတော့ကချင်ပြည်နယ်တွင်တကြောပြန်ဖြစ်ပွားလာတဲ့စစ်ပွဲကြောင့်တရုတ်ပြည်နယ်စံ KIO နယ်မြေနဲ့မြစ်ကြီးနားပေါ်မှာဝိုင်းမော်စားတဲ့မြို့နယ်တွေမှာစစ်ဘေးရှောင်ဒုက္ခတွေဥယျာဉ်သသိန်းကျော်ရှိနေပြီးနေရာရင်းကိုမပြောင်းနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
တော်ရရှင်များရှင်လွတ်တော်မှာလစ်လပ်နေတဲ့နေရာတချို့အတွက်ဂျားပြက်ရွေးကောက်ပွဲတွေရှေ့တွင်ပတ်ထဲကျင်းပတော့မှာပါလွတ်တော်မှာအများဆုံးနေရာရထားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီကြီးတွေပါတီသစ်တွေတတိပုဂ္ဂလရှင်ပြိုင်သူတွေတိုင်းရင်းသားကိုယ်စားလှယ်တွေပါဝင်ရှင်ပြိုင်ကြမဲ့ဒီဂျားပြက်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာလူလူကမဲပေးရွေးချယ်နိုင်မဲ့အားကိုးလောက်ဆရာနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်နေပါသလားလွတ်တော်မှာလူထုအတွက်မမမမရက်မဲ့ကိုယ်စားလှယ်တွေလိုနေပြီလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
မနက်ဖြန်စနေည VOA ရဲ့တရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့ရွှေပြောင်းအလို့သမားတို့အဖမ်းခံရတဲ့သတင်းကိုတင်ပြပါမယ်ထိုင်းနိုင်ငံကဒီ Operation X-ray Outlaw Foreigner ဆိုတဲ့စစ်စင်ရေးလုပ်နေခြင်းမှာပဲထိုင်းမလေးနယ်စပ်မှာလူပွဲစားတွေစွန့်ပစ်ခဲ့တဲ့မြန်မာနိုင်ငံသား26ဦးကိုထိုင်းနယ်ခြားစောက်တပ်ကမနေ့တုန်းကဖမ်းဆီးလိုက်ပါတယ်အထောက်ထားမပါပဲမလေးရှားနိုင်ငံနဲ့ခိုးဝင်ဖို့စ조사လို့အခုလိုဖမ်းတာလို့ဆိုပါတယ်ထိုင်းခြေဆိုင် VOA သတင်းတော့မအေးမှာပြောပြပေးပါဦးဗျာ
ထိုင်းနိုင်ငံဆုံခလာပြည်နယ်ဟိုင်ယန်ခရိုင်တပ်တော်အတွင်းမှာထိုင်းနယ်ခြားစောက်စစ်တပ်တွေနယ်ခြားစောက်ကင်းလှည့်နေချိန်မှာပဲလူကုန်ကူးသူတွေရဲ့တထောင်နာစခန်းတစ်ခုကိုတွေ့ရှိသွားခဲ့ပြီးမြန်မာနိုင်ငံသား26ဦးကိုတွေ့ရှိခဲ့တာကြောင့်ဖမ်းဆီးခဲ့တာပါမြန်မာနိုင်ငံသားတွေကိုမလေးရှားနိုင်ငံဘက်ကလူပွဲစားတွေလာခေါ်မယ်ဆိုပြီးမြန်မာနိုင်ငံသားလူပွဲစားတွေကစောင့်ခိုင်းခဲ့တာဖြစ်တယ်ဆိုပြီးနေကြားဆောင်ရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်။အန္တရာယ်များလာတဲ့ တဘာဝတက်တော်အတွင်းမှာအမိုးအကာနေစရာတဲမရှိရေမရှိတဲ့နေရာသစ်ပင်တွေအောက်မှာစုဝေးနေထိုင်နေကြတာ၄ရက်ခန့်ရှိပြီဖြစ်သလိုအစားအသောက်တွေလည်းမစားရတဲ့အတွက်အာရုံကုန်ခန်းနေသူတွေမကြမ်းမမာဖြစ်နေသူတွေလည်းတွေ့ကြရတယ်လို့ဆိုပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကတော့အခုလိုပြောပြပါဗျာ
။သူတို့ဘာမှုနဲ့ဆွဲလဲဆိုတာကိုပဲကျွန်တော်တို့ကအဓိကသွားပြီးကြည့်ရတယ်ခင်။အဓိကအဲ့ဒီလိုလူတရားဝင်ကျွန်တော်တို့ရိုးလူမောင်ကိုအမှုဆိုလို့ရှိရင်ဗျာဟိုနည်းနည်းတက်တာတာပေါ့
။
သူတို့စစ်ဆေးနေပြီးတဲ့အခါကျကုနာတက်မှတ်ထားတဲ့အတိုင်းပေါ့အခုဆိုရင်ပြည်တံတွေရဆိုတရားဝင်ခိုးဝင်နေဆိုလို့ရှိရင်ပြီးရင်ထောင်ထဲကတော့ကနပြောတဲ့အချုပ်ရဲ့45နဲ့ကနပြောတဲ့2ရက်ပေါင်း3ရက်ပေါင်းလိုက်မယ်ဆိုလို့48နာရီပေါင်းလိုက်မယ်ဆိုလို့48ရက်ပြီးရင်သူတို့ပြန်ပြီးပြုတ်မယ်ဒဏ်ကြီးမဆောင်နိုင်ဘူးဆိုရင်ဒဏ်ကြီးဆောင်နိုင်တော့ဒဏ်ကြီးကအခုတော့9000ဖြစ်သွားတာပေါ့ဗျာအဲအဲ့ဒါပြီးရင်လာဝကမှုနေပဲလာဝကမှုလို့ခေါ်တာပေါ့ပြန်ပို့မှာပေါ့နော်ဒီနေသက်တရားနဲ့ကစင
်း
အဲ့လိုမဟုတ်ဘဲနဲ့ကနလူကုန်ကူးမှုတွေမှာပါသွားရမှာဖြစ်ပြီဆိုလို့ရှိရင်သူတို့ကသက်တည်နေနေအမှဟိုပါပေါ့လာနေမြင့်နေရှိပြီးနေရတာမျိုးတွေဒါတောက်ချောက်ဖြစ်တာလေ
သူတို့အားလုံးကိုအထောက်အထားဆက်ရွက်ဆက်ရမ်းနေမှာပါပဲမြန်မာနယ်စပ်ကနေထိုင်းနိုင်ငံအတွင်းကိုငွေကြေးယူပြီးခေါ်လာကြတဲ့တရားခံလူပွဲစားတွေကိုလည်းဟိုက်ရန်ရဲတပ်ဖွဲ့အနေနဲ့ဆက်လက်ဖော်ထုတ်အရေးယူသွားမယ်လို့လည်းဆိုပါတယ်အခုအချိန်ဟာထိုင်းနိုင်ငံအတွင်းမှာအဖမ်းဆီးတွေဇက်တိုက်ဖမ်းဆီးနေတဲ့အချိန်လည်းဖြစ်ပါတယ်အခုလိုမျိုးအဖမ်းဆီးတွေများနေတဲ့ကြားကလူကုန်ကူးတဲ့သူတွေကထိုင်းနိုင်ငံအတွင်းမြန်မာနိုင်ငံသားတွေကိုနယ်စပ်လမ်းကြောင်းမျိုးစုံသုံးပြီးခေါ်ဆောင်လာကြတာဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါတယ်။ထိုင်းနိုင်ငံအတွင်းမှာတရားမဝင်နိုင်ငံသားအလုပ်သမားတွေရှင်းလင်းရေးတွေလုပ်နေပြီးဇက်တိုက်စစ်ဆေးဖမ်းဆီးနေတာကြောင့်မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံကိုကျော်ပြီးမလေးရှားကိုသွားကြဖို့အတွက်လူပွဲစားတွေကိုဘန်းဝင်2000ထိပေးပြီးသွားနေကြတာပါ။ဒါပေမဲ့သူတို့တွေကိုလူပွဲစားတွေကထိုင်းမလေးနယ်စပ်ဘက်ကတောတောင်တွေထဲမှာပဲစွန့်ပစ်သွားခဲ့ကြတာကြောင့်ပြီးခဲ့တဲ့ရက်တွေကလည်းအခုလိုမျိုးအလားတူအဖမ်းဆီးခံရမှုတွေလည်းရှိခဲ့ပါတယ
်။မအေးမအေးသတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာပ
ါ။သင်္ချာတဲ့ဒီမိုကရက်ပါတီဝင်နေတဲ့အမေရိကန်သမ္မတဒေါနယ်ထရမ့်ကိုဝေဖန်တဲ့သူတွေစီကိုစာရိုက်ကနေပေးပို့ခဲ့တဲ့ပိုင်လုံးနဲ့လှုပ်ထားတဲ့လက်လုံပုံ၁၀ခုတည်းကအနည်းဆုံးတစ်ခုကိုဖလော်ရီဒါပြည်နယ်မှာရှိတဲ့စားတဲ့တစ်ခုကနေပေးပို့ခဲ့တာဖြစ်တယ်လို့သတ်မှတ်ပြီးတဲ့နောက်မှာအမေရိကန်ဆိုရစုံစမ်းစစ်ဆေးသူတွေဟာအဲ့ဒီစားတဲ့ကိုကြာသပတေးညကဝင်ရောက်ရှာဖွေခဲ့ပါတယ်။အမေရိကန်အောက်လတ်တော်အမတ်ဒဗီရှိုးစ်ရဲ့ရုံးခန်းကိုရောက်သွားတဲ့ဒီစားရေးအထုပ်ဟာမင်းကုန်းထုတ်စရာစားရေးဖြစ်နိုင်ခြေရှိတယ်လို့ဒီမှုတွေကိုကြွမ်းကျင်တဲ့အမေရိကန်ဆိုရတရားရေးတာဝန်ရှိသူတွေကိုကူးကားပြီးတော့မိုင်းမီဟဲရယ်ဒရင်းစာကဖော်ပြပါတယ်။တူရကီနိုင်ငံကဆော်ဒီကောင်စစ်ဝင်ရုံးနဲ့တပ်ခံလိုက်ရတဲ့ဆော်ဒီသတင်းနောက်ဂျမားကာရှိုဂီရဲ့အလောင်းကိုဘယ်မှာဖျောက်ဖျက်ပြစ်တယ်လဲဆိုတာအဲ့လိုဖျောက်ဖျက်ပြစ်တဲ့နေရာမှာပူပေါင်းကြံစည်ခဲ့တဲ့သူတွေဘယ်သူပဲဝါလဲဆိုတာကိုထုတ်ဖော်ပြောဆိုဖို့တူရကီသမ္မတရေဂျက်တာယီအာရဝန်ကဒီကနေ့တောက်ချနေမှာတိုက်တွန်းလိုက်ပါတယ်။အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနေရွှေပြောင်းချေချသူတွေမက္ကဆီကိုနိုင်ငံမြောက်ပိုင်းနယ်စပ်ကိုဥတီလာနေချိန်မှာပဲအမေရိကန်နိုင်ငံတွေကိုဝင်ရောက်ဖို့အဲ့လူတွေရဲ့မျှော်လင့်ချက်ဟာနိုင်ငံတော်အရေးပေါ်အခြေအနေဖြစ်လာနေဖြစ်တယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပါတယ်။ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့2000ကျော်ကိုလည်းနှစ်နိုင်ငံနယ်စပ်ကိုဆီလွှတ်ထားပြီးဖြစ်တယ်လို့သူကပြောပါတယ်။တရုတ်နိုင်ငံနောက်ပိုင်းမှာဓာတ်ကင်ထားတဲ့မြို့သမီးကမူလရန်ကျောင်းကကလေးတွေကိုတိုက်ခိုက်ခဲ့တဲ့အတွက်ကျောင်းသားကျောင်းသူ14ဦးထံရသွားခဲ့ပါတယ်။ချုံကဲမြို့ကကျောင်းတစ်ခုမှာမနက်ပိုင်း4ချိန်ကလုပ်ပြီးကျောင်းထဲပြန်ဝင်လာတဲ့ကလေးတွေကိုလူဆိုတဲ့မြို့သမီးကဓာတ်ကင်ပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုရနိုင်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆွန်မွန်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Death Zone ရဲ့ဖြစ်ပါတယ် VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနူမီတာ71.25ရုကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာညာ9နာရီမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington, this